မိတ်ဆက်တရားစုဖလော်ရီဒါပြည်နယ်ကတက်တန်းကျောင်းတစ်ကျောင်းမှာနောက်ဆုံးကျင်းပပွားခဲ့တဲ့အစုလိုက်ကျွန်းလိုက်ပြစ်ခတ်တပ်ဖြတ်ခံမှုတွေအသက်16နှစ်ရွယ်လူငယ်တစ်ယောက်ကိုကျူတင်ချစီတပ်ဖြတ်မှု18မှုနဲ့တရားစွဲလိုက်ပါတယ်။အနာဂတ်နေ့တရားစွဲဆိုလိုက်တဲ့နီကိုလတ်ခရုစ်ကိုတော့ဖလော်ရီဒါပြည်နယ်တောင်ပိုင်းမိုင်အမီမြို့မြောက်ဘက်မိုင်90လောက်အခွာမှာရှိတဲ့ပတ်ကလန်မြို့ကမာဂျော်ရီစတုန်းမန်ဒေါက်လတ်စ်ကျောင်းမှာမနေ့တုန်းကပြစ်ခတ်မှုပြီးမှပဲဖမ်းဆီးမိကြတာပါ။ကျောင်းသားအောင်သူဖြစ်တဲ့တနတ်သမားဟာကျောင်းဝင်းပြပမှာစတင်ပြစ်ခတ်ခဲ့ပြီးနောက်ပိုင်းကျောင်းဝင်းထဲမှာပါဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောနောထွက်ပြေးကိုကြိုးစားခဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောပါရယ်ပြစ်ခတ်မှုကြောင့်လူ18ယောက်သေဆုံးပြီးဒဏ်ရာရသူတချို့ကတော့ဆေးရုံကိုပို့ဆောင်ထားရကြောင်းလည်းမနေ့နောက်ပိုင်းမှာပဲအာဏာရှင်တွေပြောဆိုထားပါခင်ဖြစ်ပေါ်ရဘောဝတီခရင်ရဲတပ်ဖွဲ့တာဝန်ရှိသူစကော့တ်အစ်ဇွေးကတော့ရက်စက်ချင်းချုပ်တဲ့တပ်ဖြတ်မှုဖြစ်ပြောဆိုခဲ့လို့သေဆုံးသူတွေထဲမှာကလေးရောလူကြီးတွေပါပါဝင်ကြောင်းပြောဆိုခဲ့ပါတယ်ပနသမထံက AR-15 Rifle တနက်တလဲနဲ့ကြီးကအများပြားတွေ့ခဲ့ရကြောင်းလည်းတင်းနောက်တွေကိုပြောဆိုခဲ့တာပါဒီခါမှုနဲ့ပတ်သက်လို့အာနာဝိုင်းနေဒီကနေ့ဒီဆက်လက်စုံစမ်းစစ်ဆေးနေပြီးပနသမနဲ့ပြည်ချောင်းသူကျောင်းသားတွေဆရာတွေရဲ့ပြောဆိုချက်တွေနဲ့အတူတင်းချက်လက်တွေလည်းထပ်မံထွက်ပေါ်လာနေပါတယ်ပနသမရဲ့ Internet Website နဲ့လူမှုကွန်ရက်တွေကိုစုံစမ်းစစ်ဆေးရမှာစိတ်မရှိဖြစ်စရာအကြောင်းအရာတွေကိုတွေ့ရရကြောင်းလည်းခရိုင်ရဲတပ်ဖွဲ့တာဝန်ရှိသူကပြောဆိုခဲ့တာပါပနသမစိတ်မူမှန်တဲ့လက္ခဏာအများပြားတွေ့ရဘူးပြီးကြောက်တော့ခံရဘူးလို့ပြဿနာရှိသူတယောက်ဖြစ်အင်းင်းချင်းနေကြောင်းနေဖက်တွေကလည်းဒိန်းထားမိနေဖြစ်တာကြောင့်ဒီလိုကိစ္စမျိုးကိုအာနာဂါနီထံအချင်းချင်းကြောင်းချဖို့လိုတယ်လို့လည်းသမတ်တော်နဲ့ဆက်ကစာသားရင်းနဲ့ဆောင်းပိုင်းမှာတွစ်တာလူမှုကွန်ရက်ကနေမှတ်ချက်ပြီးပြောဆိုခဲ့ပါတယ်